Ukraine နိုင်ငံမှာလူပေါင်း26ဦးသေဆုံးခဲ့ရတဲ့စစ်လင်းပြစ်ကြတဲ့အကြောင်းရင်းကိုသိအောင်တမတ်တမတ်ကြတဲ့စုံစမ်းစစ်ဆင်မှုချက်ချင်းလုပ်ဖို့သမရဗိုလိုဒမီယာဇယ်လန်စကီကစနေနေ့မှာပြောကြားလိုက်ပါတယ်။လေတပ်သင်္ဘောသားတွေလိုက်ပါလာတဲ့စစ်တပ်တပ်ယူပို့ဆောင်ရေးလေယာဉ်ဟာ Ukraine အရှေ့မြောက်ပိုင်းအဝေးပြေးလမ်းမကြီးနားမှာတောက်ကြံညနေကပြစ်ကြခဲ့ပြီးမိလောင်ပောက်ကွဲခဲ့တာဖြစ်ပါတယ်။လေယာဉ်ပေါ်မှာသင်္ဘောသား20နဲ့လေယာဉ်အမှုတန်း9ဦးလိုက်ပါလာတာဖြစ်ပြီးကျောင်းသားတဦးသာအသက်ရှင်ကျန်ရတယ်လို့Ukraine အရေးပေါ်ဝန်ဆောင်မှုဌာနကပြောပါတယ်။သမ္မတဇယ်လန်စကီကတော့ Ukraine ဟာအဖို့တန်သား26ကိုဆုံးရှုံးခဲ့ရတာဖြစ်ပြီးဒီလိုရင်ဘာကြောင့်ဖြစ်ကြလဲဆိုတာသိအောင်ချက်ချင်းလုပ်ဖို့ ਨੇ ဒီစုံစမ်းစစ်ဆေးမှုဟာမျက်နှာမလိုက်ဖဲတမတမချက်ချက်ရှိဖို့သူ့ Facebook ကပြောကြားခဲ့တယ်လို့စနေနေ့ကိုလည်းအောက်မေ့ပွဲနေ့ဖြစ်ကြေညာခဲ့ပါတယ်။ EN26 Antonov လေယာဉ်ဟာလက်ကျင့်မှုလုပ်နေတာဖြစ်ပြီးပြန်ပြီးမြေပေါ်ဆင်းသက်ဖို့လုပ်တင်မှာပြတ်ကျခဲ့တာလို့Ukraine ကာကွယ်ဝင်ကြီးဌာနကပြောပါတယ်။ဒါအပြင်ဒီလင်းရဲ့ပြန်တမ်းမှုဆိုင်ရာချက်လက်တွေကိုမှတ်တမ်းတင်တဲ့ black box တွေလည်းရထားပြီလို့ပြောပါတယ်။ဒီ engine နှလုံးတက်လင်းမှာဘယ်ဘက်က engine ချုပ်ရင်းမှုရှိလာတဲ့အတွက်ပြန်ဆင်းဖို့အဖွဲ့ခေါင်းဆောင်ကအမိန့်ပေးခဲ့ပြီး5မိနစ်ကြာမှာပဲလင်းပြတ်ကျတာဖြစ်ကြောင်းလုံခြုံရေးဆိုင်ရာတာဝန်ခံတွေကပြောပါတယ်။